နှစ်ခုနှစ်မှာရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်ကိုကမ္ဘာအံ့ဩစိုက်နေချိန်ဆက်နသိမ်းမှုအောက်မှာခံစားနေရတဲ့မြန်မာပြည်သူတွေရဲ့အရေးကိုနိုင်ငံတကာဘက်ကကူညီမှုတွေအားနည်းသွားမဲ့အရေးနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကအလွန်ပဲစိုးရိမ်ကြောင်းဩစတြေးလျစီဝိုင်းပညာရှင်ရှောင်းတန်းနက်က VOA ကိုပြောလိုက်ပါတယ်ဒေါ်ဆန်းစုကြည်ရဲ့စီဝိုင်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ရှောင်းတန်းနက်ကိုအာဏာသိမ်းပြီးပြီးချင်းစစ်ကောင်စီကအပူတပြင်းလဲဖမ်းဆီးခဲ့တာဖြစ်ပါတယ်ဘာကြောင့်အခုလိုဖမ်းဆီးခဲ့ပါလဲအချိန်နောက်ထဲမှာရက်ပေါင်း650နေခဲ့ပြီးနိုဝင်ဘာကမှလူငင်းချမ်းသာခွင့်နဲ့လွတ်လာတဲ့ရှောင်းတန်းနက်ကိုမတ်အင်ဂျင်နိုင်ငံဇုံကတဆင့်မေးမြန်းထားပါတယ်ခင်ဗျာ
Can you recall her that
ရှောင်းအနေနဲ့ဒီဒေါ်ဆန်းစုကြည်နဲ့နေပြည်တော်တရားရုံးမှာတွေ့ဆုံချိန်တိုင်းပေါ့နော်နိုင်ငံတကာနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့အဓိကအမှားစကားကိုရောကြားခဲ့တာမျိုးရှိလားရှင့်မှတ်မိသလောက်ပြောပြပ
ါ Yes very much calling for the international community firstly to
ဟုတ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းကိုဒေါ်ဆုအလေးနဲ့တောင်းဆိုထားပါတယ်သူစိုးရိမ်တာကယူကရိန်းရေးကိုကမ္ဘာကအာရုံစိုက်နေတဲ့အချိန်မှာမြန်မာအရေးနဲ့နိုင်ငံတကာဝေးကွာသွားမဲ့အခြေအနေဖြစ်ပါတယ်ယူကရိန်းကိုကမ္ဘာကအာရုံစိုက်တာကကြိုးကြောင်းစီလျော်ပြီးမဲ့မြန်မာနိုင်ငံမှာလည်းပြည်သူတွေဟာအလားတူပဲဒုက္ခရောက်နေတဲ့အခြေအနေကိုကမ္ဘာကမေ့သွားမှဒေါ်ဆုအလုံးပဲစိုးရိမ်ခဲ့တာပါ။ဒါကြောင့်မို့သူ့ရဲ့မိတ်ဆွေဟောင်းတွေကိုတက်နေတဲ့လောက်မြန်မာရေးအလေးပေးဒစိမ့်မမတ်ဆောင်ရွက်ဖို့ဒေါ်ဆုကတောင်းဆိုထားပါတယ
်။ဒေါ်ဆန်းစုကြည်ရှင်
ဒါဆိုရင်ဒေါ်ဆန်းစုကြည်ကယူကရိန်းပေါ်ရုရှားကျူးကျော်စစ်အကြောင်းကိုသိနေတာလားရှင်။
Right. Yes. So she had a number of channels of information.
မမရေဒေါ်ဆုမှာသတင်းချက်လက်တွေရနိုင်တဲ့လမ်းကြောင်းတွေရှိပါတယ်။ဒါပေမဲ့ကျွန်တော်ပြောခဲ့သလိုပဲကျွန်တော်ကိုယ်တိုင်လည်းနိုင်ငံတကာသတင်းတွေကိုသူနဲ့တွေ့တဲ့အချိန်မှာပြောပြခဲ့တာတွေရှိပါတယ်။ဒီလိုမျိုးကမ္ဘာလုံးဆိုင်ရာဖြစ်ပျက်တွေကိုကျွန်တော်သူနဲ့ဆွေးနွေးပြောဆိုတဲ့အချိန်မှာဒေါ်ဆုဘက်ကစိုးရိမ်မှုတွေအတော်လေးကြီးလာကိုကျွန်တော်မြင်ခဲ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တာယူကရိန်းကိုရုရှားကျူးကျော်တာအဲ့ဒီချိန်ကာလကိုဗစ် -19 ကာယောဂအခြေအနေစတဲ့ကမ္ဘာအလက်ပြောင်းနေပေါ်မှာဒေါ်ဆုဘက်ကစိုးရိမ်မှုတွေရှိနေခဲ့ပါတယ်
။ It is also very interesting that why did the military leaders
ရှောင်းဟိုဒီ2021ခုနှစ် February လမှာအာဏာသိမ်းပြီးပြီးချင်းစစ်ကောင်စီကဘာကြောင့်အပူတပြင်းဖမ်းဆီးခဲ့တာလဲရှင
်။ Yeah, it's an interesting question. I think number 1 it was to use
စိတ်ဝင်စားစရာမေးခွန်းပါပဲ။နံပါတ်1ဒေါ်ဆုနဲ့အခြားရေးပါသူတွေကိုသူတို့စွဲချက်တွေတင်ဖို့ကျွန်တော်ကိုအသုံးချတယ်လို့ကျွန်တော်မြင်ပါတယ်။ဒေါ်ဆုနဲ့သူ့အစိုးရအဖွဲ့ဟာနိုင်ငံသားတွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ပုံစံမျိုးဇလန်းစင်ပုံဖော်ဖို့အတွက်စစ်ကောင်စီကအသေးအတန်ကြိုးစားတာဖြစ်ပါတယ်။နိုင်ငံသားတွေလူစုတွေကဒေါ်ဆုကိုကြိုးဆွဲချုပ်ကန့်နေတယ်လို့စစ်ကောင်စီကလှုပ်ကြံဖန်တီးပေမဲ့ဒေါ်ဆုကိုဘယ်သူမှချုပ်ကန့်လို့မရဘူးဆိုတာလူများသိကြပါတယ်။ဒါကြောင့်မလို့ကျွန်တော်ကိုဖမ်းခဲ့တဲ့စစ်ကောင်စီရဲ့အဓိကရည်ရွယ်ချက်ကတော့ဒေါ်ဆုနဲ့ NLD အစိုးရအဖွဲ့တွေကပြည်ပြင်ပြောင်းလဲရေးသမားတွေကိုတိုက်ခိုက်ခြင်းလို့ဖြစ်ပါတယ်။နောက်စိတ်ပိုင်းကတော့စစ်ကောင်ဆောင်တွေဟာနိုင်ငံသားတွေကိုတင်မကပဲနဲ့နိုင်ငံသားတွေးခေါ်စတဲ့နိုင်ငံသားကြောက်စိတ်ကြီးကြီးမားမားရှိနေတယ်လို့ကျွန်တော်မြင်ပါတယ
် You have been calling on the Australian government to
short အနေနဲ့ဒီမြန်မာပြည်မှာနိုင်ငံပိုင်ဘဏ်တွေအပေါ်မှာပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကို Australia အစိုးရကိုမကြသေးခင်ကပဲတိုက်တွန်းခဲ့တာတွေ့ရပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမှာကစီးပွားရေးအကျပ်တဲရောလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဒီအကျပ်တဲတွေပါရင်ဆိုင်နေရတော့အဲ့တော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကဘလို့မျိုးဒီအကောင်ဆုံးနီလန်းတွေနဲ့မြမအရေးကိုဖြည့်ရှင်းနိုင်မလဲရှင
် Yeah so I one of the reasons why I've been highlighting the issue of the state owned
နိုင်ငံပိုင်ဘဏ်တွေကိုပိတ်ဆို့အရေးယူဖို့မိမောင်းထိုးပြတဲ့အကြောင်းရင်းတွေကတော့ဆရာနာရှင်တွေရဲ့လောက်ကင်နှမဲ့စွမ်းရည်တွေကိုရှော့ချဖို့ပြည်သူတွေပေါ်သူတို့တိုက်ခိုက်နေတဲ့စစ်ပွဲတွေမှာတုံးနေတဲ့လက်နက်တွေလေယာဉ်တွေခရမ်းမီကြောက်တွေလောင်စာဆီတွေကိုနိုင်ငံသားငွေတွေနဲ့ဝယ်ယူလို့မရနိုင်အောင်လုပ်ဖို့အတွက်ဒီဘဏ်တွေကိုတန်ခတ်အရေးယူဖို့လိုပါတယ်။ဒီဘဏ်တွေမှာရှိနေတဲ့နိုင်ငံသားရန်ငွေတွေကိုပိတ်ဆို့ဖို့အရေးကြီးပါတယ်။လူသားချင်းစာနာမှုအကူအညီကိုလိုချင်တဲ့ဆိုရင်လူတွေအစုလိုက်ပြုံလိုက်သေးအောင်တိုက်ခိုက်နေတဲ့စစ်ပွဲတွေကိုအ ਨੇ စုံရပ်တန့်သွားအောင်လုပ်သင့်ပါတယ်။လက်နက်မရှိတဲ့ကိုယ့်ရဲ့ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လူရက်ကိုတားမြစ်ဖို့လိုအပ်နေပါတယ်
။ Thank you so much Sean. Yeah, given your time and being with us.
Thank you.